စီးရီးယားလေကြောင်းရန်ကာကွယ်ရေးတပ်ရဲ့ပစ်ချမှုခံခဲ့ရတဲ့တူရကီတိုက်လေယာဉ်ဟာစီးရီးယားလေကြောင်းပိုင်နက်ထဲကိုကျူးကျော်ဝင်ခဲ့ကောင်းဝင်ခဲ့နိုင်တယ်လို့တူရကီသမ္မတအဗ်ဒူလာဂူးကပြောလိုက်ပါတယ်။အချိန်နဲ့မောင်းနှင်ပြန်တန်းကြတဲ့တိုက်လေယာဉ်တွေဟာသူများလေကြောင်းပိုင်နက်ကိုနည်းနည်းလေးဝင်ရောက်တာဖြစ်လေဖြစ်တာရှိတယ်လို့သမ္မတကပြောပါတယ်။ American လို့ F4 Jet လေယာဉ်တူရကီလေကြောင်းပိုင်နက်ထဲမှာပစ်ချခံခဲ့ရတာလားဆိုတာကိုစုံစမ်းစစ်ဆေးနေတယ်လို့လည်းသမ္မတကပြောပါတယ်။တိုက်လေယာဉ်ဟာတောက်ကြနေတော့ကမြေထဲပင်လယ်ထဲမှာပစ်ချခံခဲ့ရတာဖြစ်ပါတယ်။လေရင်ကိုပြစ်ချခဲ့တယ်ဆိုတာကိုစီးရီးယားနိုင်ငံကအသိအမှတ်ပြုခဲ့ပြီးတော့အဲ့ဒီလေရင်ကိုပြစ်ချခဲ့ခြင်းတုန်းကစီးရီးယားလေကြောင်းပိုင်နက်ထဲမှနှိမ့်နှိမ့်လင်းပြန်သားနေတာဖြစ်တယ်လို့ပြောပါတယ်ပြစ်ချခံခဲ့ရတဲ့လေရင်ဟာကင်းထောက်လေရင်ဖြစ်တယ်လို့တူရကီဒုတိယဝန်ကြီးချုပ်ဘူလန်တာရင်ချ်ကပြောပါတယ်စီးရီးယားမှာအစိုးရကိုတော်လှန်နေကြသူတွေကိုတူရကီကထောက်လှမ်းရေးသတင်းအချက်လက်တွေမျှဝေနေပြီးတော့လက်နက်တွေထောက်ပံ့နေတာလို့စီးရီးယားကအကြိမ်ကြိမ်ဆွဆွဲနေချိန်မှာအခုလိုလေရင်ပြစ်ချမှုဖြစ်တာပါစီးရီးယားဘက်ကဆွဆွဲချက်တွေကိုတူရကီဘက်ကတော့ညှင်းပါတယ်ပြစ်ချခံခဲ့ရတဲ့ဒီလေရင်ပေါ်ကလေရင်မှုနှစ်ယောက်ကိုတော့စီးရီးယားနဲ့တူရကီတပ်တွေပေါင်းပြီးတော့လိုက်လံရှာဖွေနေကြပါတယ်စီးရီးယားသမ္မတဘာရှာအယ်အာဆတ်အပေါ်ဆန့်ကျင်တဲ့သူတွေအပေါ်ရရဆက်ဆက်နှိမ်နင်းနေမှုကိုတူရကီကအပြစ်တင်ခဲ့ပြီးတဲ့နောက်အိမ်နီးချင်းနှစ်နိုင်ငံကြားမှာဆက်ဆံရေးဟာတင်းမာနေပါတယ်